သမရဦးသိန်းစိန်ရဲ့ရက်သားအစိုးရလက်ထက်မှာအတ္တမမြေယာသိမ်းဆည်းမှုညှဉ်းပန်းနှိပ်စက်မှုနဲ့မတရားဖန်ဆီးမှုအပါအဝင်လူခွင့်ရေးချိုးဖောက်မှုတွေဆက်လက်ဖြစ်နေဆဲပဲလို့လူခွင့်ရေးမှတ်တမ်းကိုရဲအဖွဲ့ကပြောပါရယ်စစ်တပ်ကနေပြည်သူစီပါမြေယာသိမ်းဆည်းမှုအများဆုံးလှုပ်ဆောင်နေတယ်လို့လူခွင့်ရေးလှုပ်ရှားသူတွေကပြောနေတဲ့တပြိုင်တည်းမှာပဲလွှတ်တော်မှာဖွဲ့စည်းထားတဲ့မြေယာသိမ်းဆည်းမှုစုံစမ်းရေးကော်မရှင်ကလည်းမြေယာသိမ်းဆည်းမှုတွေနဲ့ပတ်သက်လို့လေယာဉ်မြေဥပဒေနဲ့အညီပဂတိအခြေအနေမှန်ကိုဖော်ထုတ်နိုင်ဖို့ကြိုးစားနေတယ်လို့ဆိုပါရယ်အသေးစိတ်ကိုမတ်စုမုံကတင်ပြပေးပါမယ်ရှင်
ပြည်ရဲ့2023ခုနှစ်ဇူလိုင်လကနေဒီဇင်ဘာလအတွင်းမြန်မာတနိုင်ငံလုံးအတိုင်းအတာနဲ့ဖြစ်ပွားခဲ့တဲ့လူခွင့်ရေးချိုးဖောက်မှုပေါင်း106ခုကိုထုတ်ဖော်မှတ်တမ်းတင်ထားတဲ့အစီရင်ခံစာကို2014ခုနှစ်ဖေဖော်ဝါရီလ17ရက်နေ့မှာထုတ်ပြန်လိုက်ပါတယ်မြန်မာနိုင်ငံတွင်းစစ်တပ်ကနေပြည်သူလူထုအပေါ်မှာဆက်လက်ကျူးလွန်နေဆဲဖြစ်တဲ့လူခွင့်ရေးချိုးဖောက်မှုတွေကိုမှတ်တမ်းတင်ထားတဲ့လူခွင့်ရေးမှတ်တမ်းကွန်ရက်အန်ဒီဘာမာရဲ့အစီရင်ခံစာထဲမှာတိုင်းရင်းဒေသတွေမှာမြေယာသိမ်းဆည်းမှုကအများဆုံးဖြစ်တယ်လို့လူခွင့်ရေးကွန်ရက်အဖွဲ့ရဲ့စီယုံလှုံ့ဆော်ရေးအဖွဲ့ဝင်လွေးပိုးညင်းကဆိုပါတယ
်အဖြစ်အများဆုံးကတော့ဒီမြေယာသိမ်းဆည်းမှုနဲ့ညှဉ်းပန်းနေဆက်မှုပေါ့နော်မြေယာသိမ်းဆည်းမှုကတော့ဒီမြန်မာပြည်ပြည်လုံးမှာဖြစ်ပျက်နေတာပဲပေါ့နော်ဒါပေမဲ့ကျမတို့တရင်ဒီအချက်လက်မှတ်တမ်းအရအများဆုံးဖြစ်ပျက်နေတာတော့တိုင်းသားဒေသတွေဘက်မှာ development project တွေလှုပ်ဆောင်တဲ့နေရာတွေမှာအများဆုံးတွေ့ရတာပေါ့နော်ဥပမာအားဖြင့်ပြည်နယ်တို့ချင်းပြည်နယ်တို့ပမာဆိုလို့ရှိရင်လည်းဒီလေယာဉ်သိမ်းဆည်းမှုတွေကိုအများဆုံးတွေ့ရတယ်ပေါ့နော
်အခုအစီရင်ခံစာပါမြန်မာနိုင်ငံတဝန်းမြေယာဉ်သိမ်းဆည်းမှုတွေအများဆုံးဖြစ်ပျက်နေတဲ့အထက်စစ်တပ်ကနေပြည်သူလူထုစီကနေမြေယာဉ်သိမ်းဆည်းမှုတွေအများအများရှိခဲ့တယ်ဆိုတဲ့သတင်းအချက်လက်တွေကိုလည်းလွှတ်တော်မှဖွဲ့စည်းထားတဲ့မြေယာဉ်သိမ်းဆည်းမှုစုံစမ်းရေးကော်မရှင်ကအလားတူဖော်ထုတ်တွေ့ရှိခဲ့ပါတယ်လို့စုံစမ်းရေးကော်မရှင်အဖွဲ့ဝင်လွှတ်တော်ကိုယ်စားလှယ်ဦးဖေတန်းကပြောပါတယ်
အဲဟုတ်ပါတယ်ကျွန်တော်တို့စီမှာဆိုရင်တိုင်းရင်းတပ်ဖွဲ့တွေတိစောက်တဲ့နေရာအပြင်ကိုဟိုသူတို့ကစီးပွားရေးလုပ်မယ်ဆိုပြီးတော့တိမ့်ထားတဲ့မြေတွေအများကြီးရှိတယ်။အဲမွေးမြေတွေစိတ်ပြေးရေတို့အစုံမွေးကံတို့အဲနောက်ပြီးတော့လုံငန်းရှင်တွေပေါင်းပြီးတော့လုထားတဲ့ကိစ္စတွေလည်းအများကြီးရှိတယ်။ဟိုတပ်မတော်ကာကွယ်ရေးဥပဒေရှိတဲ့မူဝါဒအရပေါ့လေ။ဟိုသူတို့နဲ့မဆိုင်တဲ့မြေတွေကိုပြန်ပေးမယ်လို့ပြောထားတော့အဲ့ဒီပုံမှာကျွန်တော်တို့စောင့်ကြည့်နေပါတယ်။
ဒီလိုမြေယာသိမ်းဆည်းခံရမှုတွေမှာလေယာဉ်မြေဥပဒေအရပိုင်ဆိုင်ခွင့်နဲ့ပတ်သက်ပြီးတော့စုံစမ်းဖော်ထုတ်ပေးနေပြီးတော့အသိခံထားတဲ့လယ်သမားတွေမှာလည်းဆုံးရှုံးနေတာမျိုးမရှိရအောင်အစိုးရတာဝန်ရှိသူတွေကဖြည့်ရှင်းပေးနိုင်မှုအရေးမြေယာသိမ်းဆည်းမှုစုံစမ်းရေးကော်မရှင်ကဆောင်ရွက်ပေးနေပါတယ်လို့လည်းဥဖေတန်းကဆက်ပြောပါတယ
်လယ်သမားတွေဘက်မှာအားနည်းချက်တွေအများကြီးရှိပါတယ်ဌာနဆိုင်ရာလမ်းကြောင်းကသူတို့ဖြည့်ရှင်းခဲ့ပြီးတိုင်ကြားတာတွေပို့ခဲ့ပြီးဒါမှမဟုတ်ဌာနဆိုင်ရာဖြည့်ရှင်းတဲ့အခါမှာလက်ရှိလက်ဝယ်လုပ်တဲ့လူဖက်ကအထောက်အထားတွေအပြည့်စုံတွေရှိအောင်သူတို့ကတရှင်ကလုပ်ထားတော့လေတမားတွေမှာဘာမှအထောက်အထားတွေမရှိတဲ့အခြေအနေမျိုးဖြစ်နေပါတယ်အဲ့ဒါကျွန်တော်တို့ကော်မရှင်ရဲ့အဓိကစုံစမ်းချက်ကတော့အဲ့ဒါကျွန်တော်တို့နယ်ကိုရှင်းတယ်ဒါကဘာကြောင့်အသိခံရတာလဲမူလအစကဘယ်သူပိုင်သွားတာလဲပိုင်ထားတာလဲအဲ့ဒါအပေါ်မှာအခုတိတ်နေလူတွေကဘယ်လိုရသွားတယ်လဲဆိုတော့ဒီအထောက်အထားပေါ်မှာချက်ပေါ့လေလက်ရှိပဂရိအခြေအနေမှာကျွန်တော်ကအဖြေရှာပါတယ်ပြီးတော့ကျွန်တော်ကအဲ့ဒီပေါ်မှာလေးလာချက်တွေ့ရှိချက်သုံးသပ်ချက်တွေနဲ့အစိုးရအဖွဲ့ကိုပြန်ပို့ပါတယ်အဲ့ဒီပေါ်မှာအစိုးရအဖွဲ့ကဖြည့်ရှင်းနိုင်အောင်ဆိုပြီးတော့ကျွန်တော်ကဖွဲ့စည်းပုံအခြေခံဥပဒေပုံမှန်နှိမ့်နှိမ့်ရှင်းတဲ့တစ်ခါတာဝန်ပေးပါတယ်နေရာတိတ်ရှိထားတဲ့အမှုတွေပေါ်မှာတမှုရှင်းသူတို့ကတော့ပြန်ပြီးတော့စီစဉ်နေပါတယ်ပြန်ပေးနေရရောချေးပေးနေတယ်ကျွန်တော်ကပြန်ပေးတယ်မပေးဘူးရောချေးပေးတယ်ဆိုတော့တခုချင်းပြီးအနိုင်အောင်လို့လွတ်တော်မှာနောက်ထပ်ကျွန်တော်တို့ကအစိုးတင်ဖို့လုပ်နေကြပါတယ်ခင်ဗျ
အစိုးရကတစ်ဖက်မှာပြုပြင်ပြောင်းလဲမှုတွေဖော်ဆောင်နေတယ်လို့ပြောဆိုနေတဲ့တပြိုင်တည်းမှာပဲစစ်မှတ်ဖြစ်ပွားနေတဲ့တိုင်းရင်းဒေသတွေမှာညှဉ်းပန်းနှိပ်စက်မှုတွေမတရားဖန်ဆီးမှုတွေရှိနေတော့မယ်ဆိုတာကိုလည်းလူခွင့်ရေးမှတ်တမ်းကွန်ရက်ကစုံစမ်းဖော်ထုတ်နိုင်ခဲ့ပါတယ
်။ညှဉ်းပန်းနှိပ်စက်မှုကဒုတိယအများဆုံးပေါ့နော်။စစ်ဖြစ်ပွားရာဒေသတွေမှာအထူးသဖြင့်ကချင်ဒေသနဲ့ကျန်းပင်နယ်မြောက်ပိုင်းဘလောင်ဒေသတွေမှာဆိုလို့ရှိရင်တော့ဒီညှဉ်းပန်းနှိပ်စက်မှုကဖြစ်များဆုံးဖြစ်နေတာကိုတွေ့ရတာပေါ့နော
်။2014ခုနှစ်ကစပြီးတော့ဖွဲ့စည်းခဲ့တဲ့လူခွင့်ရေးမှတ်တမ်းကွန်ရက်အဖွဲ့ထဲမှာတိုင်းရင်းသားလူငယ်အဖွဲ့၁၀ဘွဲ့ကပူးပေါင်းပါဝင်ပြီးတော့မြန်မာနိုင်ငံတဝန်းကလူခွင့်ရေးချိုးဖောက်ခံရမှုတွေကိုကွင်းစင်းလေ့လာမှတ်တမ်းယူပြီးတော့နိုင်ငံတကာနဲ့အစိုးရတာဝန်ရှိတဲ့သူတွေသိအောင်တင်ပြပေးနေတာလည်းဖြစ်ပါတယ်ရှင်